ီတလီနဲ့မြန်မာနှစ်နိုင်ငံကြားစီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့ဆွေးဟောင်းအမွေအနှစ်ထိန်းသိမ်းရေးကိစ္စတွေမှာတိုးမြင့်ပူးပေါင်းဆောင်ရွက်သွားကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အီတလီဝန်ကြီးချုပ်ပေါလိုဂျန်ဒလီနိုတို့ဆွေးနွေးခဲ့ကြပါတယ်။သူရဲ့ဒီနောက်ဆုံးဒီအီတလီခီးစ်စင်နောက်ဆုံးနေ့ဖြစ်တဲ့နေလ၄ရက်ကြာသပတေးနေ့ကဒေါက်ဆန်းစုကြည်ဟာအီတလီဝန်ကြီးချုပ်နိုင်ငံတိုင်းဝန်ကြီးတို့အပြင်ပုတ်ရဟန်းမင်းကြီးတို့နဲ့လည်းတီချာစီတွေ့ဆုံခဲ့တယ်လို့အီတလီအထက်လွှတ်တော်မှလည်းမိကွန်းပြောကြားခဲ့ပါတယ်။မဆုမြတ်မွန်ကအပြည့်စုံကိုဆက်ပြီးပြောပြမှာပါရှင်။
အခုလက်ရှိဗြိတိန်နိုင်ငံမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာလန်ဒန်မြို့တော်ဆီမလာရင်ကြာသပတေးကအီတလီဝန်ကြီးချုပ်ပေါလိုဂျန်တီလိုနီနဲ့တွေ့ဆုံခဲ့ပါတယ်။ KG နန်းတော်မှာဝန်ကြီးချုပ်ဂျန်တီလိုနီကဒေါက်ဆန်းစုကြည်ကိုဂုဏ်ပြုတက်ဖွဲ့နဲ့လက်ခံကြိုဆိုခဲ့တာပါ။နှစ်နိုင်ငံကြားဆက်ဆံရေးခိုင်မာဖို့နဲ့အီတလီကမြန်မာနိုင်ငံအတွက်အကူအညီတွေပေးဖို့ကိစ္စဆွေးနွေးခဲ့ကြတယ်လို့အီတလီမြန်မာချစ်ကြည်အဖွဲ့ဥက္ကဋ္ဌကာလိုဖရာရီကအခုလိုပြောပြပါတယ်
။ The topic of the meeting with thePrime Minister Gentiloni centered towards the empowering of the cooperation between the Italian state and Myanmar.
ဝန်ကြီးချုပ်ဂျန်တီလိုနီနဲ့တွေ့ဆုံရမှာအီတလီမြန်မာဆက်ဆံရေးတိုးတက်ဖို့နဲ့ပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးကိစ္စတွေကိုအဓိကထားဆွေးနွေးကြပါရစေ။မြန်မာနိုင်ငံကလည်းအဆက်ကျွေးကဏ္ဍတိုးတက်ရေးအပိုင်းအတွက်အီတလီကထောက်ပံ့ကူညီဖို့ဆေးဟောင်းအဆောက်အဦနဲ့ယဉ်ကျေးမှုအမွေအနှစ်ထင်းထင်းရေးမှနာမည်ကျော်တဲ့အီတလီကမြန်မာနိုင်ငံရဲ့ဆေးဟောင်းအမွေအနှစ်ထင်းထင်းရေးအတွက်ကျွမ်းကျင်မှုအကူအညီပေးဖို့ဆွေးနွေးကြရပါတယ်။ဒါအပြင်စီးပွားရေးပူးပေါင်းဆောင်ရွက်မှုအပိုင်းတွင်းမြင့်ရေးအတွက်လည်းဆွေးနွေးကြရပါတယ်။အီတလီကုမ္ပဏီနဲ့မြန်မာနိုင်ငံကစီးပွားရေးဆောင်ဦးတည်ထောင်သူတွေတွေ့ဆုံတဲ့အလို့ယုံဆွေးနွေးပွဲကိုအီတလီနိုင်ငံရဲ့ဌာနရဲ့စီစဉ်ပေးမှုနဲ့မကြာခင်ကပဲလုပ်ခဲ့တယ်ဆိုတော့စီးပွားရေးပူးပေါင်းဆောင်ရွက်မှုဘက်မှလည်းတိုးတက်နေပုံရပါတယ်။အီတလီနဲ့မြန်မာကြားကြီးနေရဆက်ဆံရေးစီးရဲ့ပေါ်ဒေါက်ဆန်းစုကြည်ကဆွေးနွေးပွဲအပြီးမှာအသီးမှတ်ပြုပြောခဲ့ပါတယ်။
ဒါကတော့အီတလီဝန်ကြီးချုပ်ပေါလိုဂျန်တီလိုနီနဲ့ဒေါက်ဆန်းစုကြည်တွေ့ဆုံခဲ့ကြခြင်းဆွေးနွေးခဲ့ကြတဲ့အကြောင်းတွေဖြစ်ပါတယ်။မေလ၄ရက်နေ့မှာပဲအီတလီနိုင်ငံသားရေးဝန်ကြီးအန်ဂျယ်လီနိုအယ်ဖာနိုနဲ့တွေ့ဆုံပွဲမှာတော့ရခိုင်ပြည်နယ်ကအခက်အခဲတွေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ငြင်းငြင်းလေးဆောင်ရွက်နေတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ဒီမိုကရေစီအသွင်ပြောင်းနေတဲ့မြန်မာနိုင်ငံမှာပြည်ဝပြီးအလုံးပါဝင်နိုင်တဲ့ဒီမိုကရေစီစနစ်ကိုတည်ဆောက်နိုင်ရေးအတွက်စိန်ခေါ်မှုတွေရှိနေတယ်ဆိုတာကိုအီတလီကသိတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးအယ်ဖာနိုကဒေါက်ဆန်းစုကြည်ကိုပြောခဲ့တယ်လို့အီတလီနိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။ကျင်းမာမှုတွေရောနေရေးအတွက်လူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးဟာအဓိကအရေးကြီးတဲ့အကြောင်းတွေအပြင်အုပ်ချုပ်ရေး၊ကျင်းလက်ဒေသဖွံ့ဖြိုးတိုးတက်ရေး၊ရေရှည်တည်တဲ့ခိုင်မြဲရေးပိုင်းဆိုင်ရာစီမံအုပ်ချုပ်ရေး၊ယဉ်ကျေးမှုအမွေအနှစ်ထိန်းသိမ်းရေး၊အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေတိုးတက်ရေးတို့အပြင်လူမှုပတ်ဝန်းကျင်ကိုမထိခိုက်စေမဲ့ခီးသွွားလုပ်ငန်းတွေအတွက်အီတလီကမြန်မာနိုင်ငံကိုအကူအညီပေးမယ်လို့အီတလီနိုင်ငံသားရေးဝန်ကြီးအန်ဂျယ်လီနိုအယ်ဖာနိုကပြောကြားခဲ့ပါတယ်။ဒေါက်ဆန်းစုကြည်ဟာဗာတီကန်ကိုတွားရောက်ပြီးပုပ်ရဟန်းမင်းကြီးဖရန်စစ်နဲ့လည်းကြာသပတေးနေ့ကတွေ့ဆုံခဲ့ပါတယ်။မြန်မာနဲ့ဗာတီကန်နဲ့နိုင်ငံကြားမှာတန်တမာဆက်ဆံရေးတည်ထောင်ပြီးအပြန့်အလှန်တန်ယုံတွေထားရှိဖို့သဘောတူခဲ့ပါတယ်။မြန်မာနိုင်ငံမှာရှိတဲ့ Roman Catholic အသင်းတော်ရဲ့အခမ်းအနားကိုထောက်ခံတဲ့ဆရာကိုပုပ်ရဟန်းမင်းကြီးဖရန်စစ်ကယဟန်အမတ်ကာဒီနယ်ချားလ်စ်မောင်ဘိုးကိုတာဝန်ပေးအပ်ခန့်အပ်ပြသခဲ့ပြီးဖြစ်တယ်လို့ကာလိုဖရာရီကပြောပါရယ်အခုလိုတန်တမာဆက်ဆံရေးတရားဝင်ထူထောင်လိုက်တဲ့အတွက်ဘာသာရေးနဲ့လူမျိုးရေးလူနည်းစုတွေကဗာတီကန်ကငြိမ်းချမ်းရေးလုပ်ငန်းတွေဆွေးနွေးမှုတွေလုပ်နိုင်လိမ့်မယ်လို့မစ္စတာဖရာရီကပြောပါရယ
် I think the role of church in Southeast Asia is quite important due to the fact that
ဆီဒါအရှမာရိုမန်ကက်သလစ်ဘာသာဝင်တွေတူလာတဲ့အတွက်အသင်းတော်ရဲ့အခမ်းအနားဟာအရေးကြီးတယ်လို့ထင်ပါတယ်ဒါအပြင်ဗာတီကန်နဲ့တန်တမာဆက်ဆံရေးရှိတဲ့အတွက်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်အပြည့်အဝကျင့်သုံးတဲ့နိုင်ငံဖြစ်လာရေးအတွက်လည်းအထောက်အကူဖြစ်မှထင်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ခိုင်မာရေးအတွက်ကက်သလစ်အသင်းတော်နဲ့ပုဂ္ဂိုလ်မင်းကြီးကတည်ဝင်လမ်းကြောင်းကနေပံ့ပိုးကူညီနိုင်တော့မှဖြစ်ပါတယ်။ခရစ်ယာန်ဘာသာကိုကမ္ဘာတစ်ဝန်းကလူမျိုးပေါင်းစုံကိုယ်ဝန်နေကြတာပါ။မတူကွဲပြားတဲ့ကက်သလစ်ဘာသာဝင်လူမျိုးတွေတိုင်းရင်းသားတွေအကြဆွေးနွေးမှုတွေရဲ့အသိပညာတွေကိုမြန်မာနိုင်ငံကရရှိနိုင်ပါတယ်။ဒါအပြင်တည်ဝင်ဗတိကန်တာဝန်ရှိတဲ့အတွက်နောက်မှပူပြီးထိထိအောင်ကူညီနိုင်မှဖြစ်ပါတယ်။
အီတလီကြီးစင်မာဒေါက်ဆန်းစုကြည်ဟာအထက်လွှတ်တော်မှာကျင်းပတဲ့နိုင်ငံတကာပါလီမန်အမတ်များညီလာခံမှလည်းအဖွဲ့မိန်ခွန်းပြောကြားခဲ့ပါတယ်။နိုင်ငံပြောင်းအခြေချသူတွေနဲ့အမျိုးသမီးများအရေးကိုအသာပေးဆွေးနွေးခဲ့ကြတဲ့ညီလာခံမှဒေါက်ဆန်းစုကြည်ပြောကြားခဲ့တဲ့မိန်ခွန်းနဲ့ပတ်သက်လို့လည်းအီတလီမြန်မာချစ်ကြည်အဖွဲ့ဥက္ကဋ္ဌကာလိုဖရာရီကအခုလိုပြောပြပါတယ
်။ She related the experience of migrants also in Myanmar, for example.
မြန်မာရှိတဲ့အလို့သမားတွေရဲ့အခြေအနေနဲ့နှိုင်းယှဉ်ပြီးမိန့်ခွန်းပြောကြားသွားခဲ့ပါတယ်။မြန်မာအင်ဂျင်နီယာနိုင်ငံမှာရှိတဲ့အလို့သမား30လောက်လုံလုံနေကြတဲ့အခြေအနေကိုသူကပြောသွားပါတယ်။ဒါပြင်စစ်ပွဲတွေကြောင့် စီးပွားရေးအခြေအနေကြောင့်ကိုရီးယားကိုစွန့်ခွာနေကြသူတွေပုံမများလာနေခြင်းမှာသူတို့ဘဝတွေတိုးတက်ရေးအတွက်ဘယ်လိုအဖြေရှာမလဲဆိုတဲ့အကြောင်းကိုလည်းဒေါန်ဆန်းစုကြည်ကထည့်သွင်းပြောကြားသွားပါတယ်။လူတွေထွက်သွားစရာမလိုအောင်အခြေအနေတွေဖန်တီးပေးဖို့ရွှေပြောင်းအခြေချသူတွေရောက်ရှိနေတဲ့နေရာတွေမှာအခြေအနေတိုးတက်အောင်လှုပ်ဆောင်ဖို့လိုတဲ့အကြောင်းတွေကိုလည်းပြောသွားပါတယ်။ဒါ့အပြင်သူတို့အပေါ်လူသားဆန်စွာအကူအညီပေးဖို့လိုတဲ့အကြောင်းတွေကိုလည်းပြောသွားပါတယ်။
ဒေါက်ဆန်းစုကြည်ဟာမေလ၄ရက်နေ့မှာပဲ၂ရက်ကြာအီတလီခီးစဉ်ကိုအဆုံးသတ်ပြီးဗြိတိန်နိုင်ငံကိုခရီးဆက်သွားပါပြီ။၁၀ရက်ကြာမဲ့ဗြိတိန်ခီးစဉ်တွင်မှာတော့ဗြိတိန်ဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိသလိုမိသားစုအတွက်လည်းအချိန်ပေးမယ်လို့သိရပါရဲ့ရှင်။